သူနောက်ပြတက္ကသိုလ်ကနေကြောင်းပြတဲ့သူတွေကိုအစိုးရဆေးရုံတွေမှာ၃နှစ်တာတာဝန်ထမ်းဆောင်ပြီးမှသာ license ထုတ်ပေးနေတဲ့အတွက်လက်ရှိမှာအစိုးရဆေးရုံတွေမှာ license မရှိဘဲလုံးလုံးနေရပါတယ်။ဒီအတွက်ကြောင့်သူနောက်ပြတက္ကသိုလ်ကျောင်းသားများတက်မကကနေဥဆောင်ပြီးတော့သူနောက်ပြဝန်ထမ်းနဲ့ကျောင်းသား900ခန့်တို့ဟာရန်ကုန်မြို့မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒီကြောင်းပြည်စုံကိုထိုင်းချေဆိုင် view မြန်မာပိုင်းသတင်းတောက်မရင်းမှာကသတင်းပေးပို့ထားပါတယ်။
အစိုးရဆေးရုံတွေမှာတာဝန်ထမ်းဆောင်နေရတဲ့သူနာပြုကျောင်းဆင်းတွေအနေနဲ့ license မရှိဘဲအလုပ်လုပ်နေရတဲ့အပေါ်မှာသူနာပြုတက္ကသိုလ်ကျောင်းသားများတမကကနေဦးဆောင်ပြီးရန်ကုန်မြို့မှာမတ်လ15ရက်နေ့ကဆန္ဒထုတ်ဖော်ခဲ့ကြပါတယ်။သူနာပြုရဲဝန်းမှာဖိနှိပ်ခံရမှုအဖြစ်ရှုမြင်ပြီး license မရှိဘဲအစိုးရဆေးရုံတွေမှာသူနာပြုတွေဟာတာဝန်ထမ်းဆောင်နေရကြောင်းပြည်သူတွေသိအောင်အသိပေးတာဖြစ်ကြောင်းဆန္ဒထုတ်ဖော်ရမှာဦးဆောင်သူတူဦးဖြစ်တဲ့သူနာပြုတက္ကသိုလ်ကမတ်အေးမီဆန်ကအခုလိုပြောပါတယ်။
ကျေကျမတို့တွေကိုဒီပေါ့နော်၃နှစ်တောင်ဝန်ထမ်းဆောင်ပြီးတော့၃နှစ်ပြင်းပါပဲ license ထုတ်ပေးမယ်ဆိုတဲ့နေရာမှာကျမတို့ကအဲ့ဒီ၃နှစ်အတွက်ကမှာတော့လက်ထဲမှာ license ခိုင်ဆောင်တော့အဆင်မရှိဘဲနဲ့အလုပ်လုပ်ရတာဖြစ်နေတာပေါ့ license ဆိုတာကရေချင်းချင်းမျိုးကိုကောင်စီကထုတ်ပေးတဲ့အရာပါအဲ့ဒီအခါကျတော့ကျမတို့ကဒီလောက်လေးနှစ်ပြင်းပေါ့နော်ဆရာတွေတင်ရခဲ့တယ်လက်တွေ့တွေသင်ခဲ့တယ်ကျမတို့အရေချင်းလဲကျမတို့ကြုံပါတယ်အဲ့ဒါကျမတို့ကိုအရေချင်းမရှိဘူးလို့သတ်မှတ်ရပါတယ
်ရမရေးနဲ့အကစားဝန်ကြီးဌာနအနေနဲ့သူနာပြုနယ်ပယ်ဆိုင်ရာဖိနှိပ်မှုတွေကိုရပ်တန့်ဖို့အတွက်တပ်ဆိုင်ရာတာဝန်ရှိသူတွေကိုညှိနှိုင်းမှုတွေပြုလုပ်ပေးဖို့တောင်းဆိုမှုတွေလည်းလုပ်ခဲ့ကြသလိုမကြသေးခင်တုန်းကပဲသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးအသိပေးမှုတွေလည်းလုပ်ခဲ့တာပါအစိုးရရဲ့ထုတ်ပြန်မှုကြောင့်ပုဂ္ဂလိကစီရင်နေမှာ license မရှိဘဲအချိန်ပိုင်းအလုပ်လုပ်နေရတဲ့သူနာပြုတွေအတွက်လည်းအခက်အခဲတွေဖြစ်လာရတယ်လို့ဆက်ပြောပြပါရစေ။ဒီမှာလည်
းတရားလေးရထုတ်ပြန်နေတဲ့အချိန်အရာ license မရှိတဲ့ပုဂ္ဂလိကစီရင်နေမှာလုပ်လို့မရဘူးနော်။တကယ်လို့အဲ့လိုဒီ license မရှိတဲ့ပုဂ္ဂလိကစီရင်နေမှာလုပ်လို့မရဘူးသူတက်ရှိကြတယ်လို့ဆိုရင်တော့ဆောင်းနဲ့တစ်နှစ်ကနေ၃နှစ်တုန်းလုပ်တယ်၊ပြင်းရတယ်ကနေတိတ်ရ။ဒါမှမဟုတ်ဒီနှစ်ခုစလုံးကြားခံနိုင်ရတယ်ပေါ့နော်။
ကုသမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာမိုးခိုင်ကတော့အခုလိုပြောသွားပါတယ
်။ license ကတော့ပုံမှန်ကတော့မြန်မာနိုင်ငံသူနာပြည်နယ်တာဝါကောင်စီအပြည့်ရခင်ဗျာ။ဒီက license မရှိရင်ပေါ့နော်ပုဂ္ဂလိကစံတမ်းမှာဟိုလုံးလုံးခွင့်မရဘူးပေါ့။လုံးလုံးခွင့်မရတဲ့အတွက်ကြောင့်ဒီအဲ့ဒါကိုဟိုလုံးလုံးခွင့်မရဘူးဆိုတဲ့အားတော့အစရေရပါခင်ဗျာ။ခုမှလည်းတားတာမဟုတ်ပါဘူး။ license မရှိရင်ဆရာဝန်လည်းမရပါဘူး။သူနာပြည်လည်းမရပါဘူး။အဲ့နဲ့ပတ်သက်ပြီးတော့ပဲဟိုသူဆန္ဒခေါ်ထုတ်တယ်လို့ထင်ပါတယ်ခင်ဗျာ။ဟုတ်
အရသာအစိုးရအုပ်ချုပ်တဲ့တနှစ်တာကာလအတွင်းမှာစီမံခန့်ခွဲမှုတွေအားနည်းမှုတွေရှိခဲ့သလိုဒီပြဿနာတွေကိုဆွေးနွေးညှိနှိုင်းတဲ့ဤနဲ့အဖြေရှာတဲ့အကြောင်းမြမနိုင်ငံရေးလေ့လာအခဲခတ်သူဒေါက်တာရံမျိုးသိန်းကအခုလိုဆိုပါတယ်
။ဟုတ်ဒါ1988ခုနှစ်နောက်ပိုင်းမှာပေါ့လေဒီတူနာပြုတ်တွေရဲ့အပ္ပမဆုံးလမ်းမော်ထွက်ပြီးတော့ဆန္ဒပြတာလို့ပြောလို့တော့ရပါတယ်ဗျ။အဲ့တော့အဓိကဖြစ်တဲ့အကြောင်းရင်းကတော့အစိုးရတာဝန်ရှိတဲ့သူတွေအပိုင်းကဒီအောက်ခြေမှာဖြစ်နေတဲ့မျက်နာမှုတွေအဲလိုအပ်ချက်တွေအားနည်းချက်တွေကိုခရီးရောက်ရောက်ပေါ့လေတွဲဆောင်ဆွေးနွေးပြီးတော့ဟိုအပြည့်မရှာနိုင်တဲ့အတွက်ကြောင့်လို့နေနိုင်ပြီးတော့ဆောင်ရွက်နိုင်မှုမရှိတဲ့အတွက်ကြောင့်လို့ဒီလိုလမ်းပေါ်ရောက်တဲ့အဖြစ်ဖြစ်လာတာလို့ကျွန်တော်ကတော့သုံးသပ်ပါတယ်ဒါပေမဲ့တကယ်တမ်းကဒီပြဿနာဖြစ်နေတာရုံနေတဲ့လက်အင်းငယ်တွေကဖြစ်နေတာပါအဲ့ဒီတည်းကစနစ်တကျပေါ့လေနော်ဟိုနေနိုင်ဆွေးနွေးအပြည့်ရှာဆိုင်ခဲ့မယ်ဆိုရင်ဒီလောက်ကြီးကြီးမားမားဖြစ်လာကြအကြောင်းမရှိဘူးလို့ကျွန်တော်ကမြင်ပါတယ်
သူနာပြုတ်တက္ကသိုလ်ကျောင်းသားတမကကနေဦးဆောင်ပြီးရန်ကုန်မြို့မှာဆန္ဒထုတ်ဖော်ပွဲပြုလုပ်ခဲ့တာနဲ့ပတ်သက်ပြီးတော့အစိုးရဘက်ကလက်တလောတုံ့ပြန်မှုတွေတော့မတွေ့ရသေးပါဘူးဒီကိစ္စနဲ့ပတ်သက်လို့တော့သတင်းထုတ်ပြန်မှုစီစဉ်နေတဲ့အကြောင်းကိုတော့အစိုးရတာဝန်ရှိသူတွေဘက်ကပြောဆိုခဲ့ပါတယ်ရှင်